ဒီမနက်ကမှလာမယ့်ရွေးကောက်ပွဲအတွက်တူတင်ပေးတဲ့လုပ်ငန်းစဉ်စတင်နေချိန်မှာပဲရွေးမောင်းမှုတွေတွေ့နေရတဲ့အတွက်အကဲခတ်တွေစိုးရိမ်နေတဲ့အကြောင်းပြောပြပေးချင်ပါတယ်။ဒီမှာမိခါပါ။ကံယောဂကာလကျင်းပမယ့်ရွေးကောက်ပွဲမှာအကြောင်းမျိုးမျိုးကြောင့်ရွေးကောက်ပွဲနေ့မှာမဲမပေးနိုင်သူတွေအတွက်တူတင်ပေးပြီးပြီးခဲ့တဲ့ဒေဘတ်ကဆလို့ကောက်ယူရမှာအခက်ခဲတွေရွေးမောင်းမှုတွေနဲ့မတမာမှုတည်င်းတွေနဲ့အတူစိုးရိမ်မှုတွေလည်းထွက်ပေါ်လာနေတာပါ။မဲစာအိတ်တွေပေါက်ပြင်းနေတာမဲပေးရမှာတုံးရဲ့စိတ်တုံးတွေကိုအတုတွေနဲ့လဲလေထားရဆိုတဲ့တည်င်းတွေထွက်ပေါ်နေတာကြောင့်ပယ်မဲဖြစ်မှာကိုစိတ်ပူနေသူတွေလည်းရှိပါလေဒီလိုကြုံတင်မဲပေးရမှာအငင်းပွားစရာတွေမတမာမှုတွေကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်ကိုထိခိုက်မှာစိုးရိမ်နေလို့လည်းရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအရက်ဖက်ဖွဲ့စည်းတစ်ခုဖြစ်တဲ့မြူးမြန်မာဖောင်ဒေးရှင်းကဒုံညနန္ဒာတင်ကပြောဆိုလိုက်ပါတယ်
ဒီတူတင်နဲ့နဲ့ပတ်သက်ပြီးတော့လေအဒီစိုးရိမ်စိတ်တော့ကျွန်တော်တို့တချို့ရှိတယ်ဥပမာဘလို့ဟာမျိုးလဲဆိုရင်အဒီမဲစလစ်တွေတူနေတာပေါ့နော်မနာမည်တစ်ခုတည်းကိုပဲအမဲစလစ်တွေကတူနေတယ်ဆိုတော့မဲနှစ်ချိန်သုံးချိန်ပေးတဲ့ဟာမျိုးတွေရှိနေတယ်ဒါဆိုတော့တူတင်မဲကကျွန်တော်တို့ဒီမြင်မတုတ်ပေါ့နော်အဲ့ခါကျတော့ကျွန်တော်တို့အဲ့လိုပြဿနာရှိနေတယ်နောက်တစ်ခုကကျွန်တော်တို့ကဥပဒေထဲမှာပြောင်းထားတဲ့ဟာတစ်ခုရှိတယ်ပေါ့နော်တူတင်မဲပေးပြီးတဲ့သူတွေကိုမဲစင်းတဲ့ကနေမြင်နေနဲ့ချက်ထုတ်ထားရမယ်ဆိုတဲ့ဟာတစ်ခုပါတယ်ပေါ့နော်ဆိုတော့အဲ့ဒီအခြေအနေတွေကရောအာတကယ်တမ်းအဒီရွေးကောက်ပွဲနေ့မှာဖြစ်နေပါမလားပေါ့နော်အာဒီနောက်ဆက်တွဲမလိုလားအပ်တဲ့ဟာတွေဖြစ်နေနေဆိုတော့ဒီဆိုရင်ပုံမှန်မှုကတော့တချို့ရှိတယ်လို့ပဲဒီပြောချင်တာပေါ့နော
်ကေယောကကာလမဲဆန္ဒနေကြီးပြပရောက်နေသူတွေအပါအဝင်ကျိုတင်မဲပေးလို့ရှိသူတွေဒီနှစ်မှာပုံများလာမဲ့အလားလာရှိနေချိန်မှာပဲအငင်းပွားစရာတည်တွေ့လေထွက်ပေါ်လာနေရပါတကြီးပိုင်းတွေမဲလက်မှတ်ပေါ်မှာအမှန်ချစ်တစ်စိတ်တုံးနှိပ်ပြီးစံနှပြူရမဲ့အစားဘောပေနဲ့အမှန်ချစ်ပြီးမဲထဲခဲ့တာတွေကြောင့်ပေဖြတ်ခံရမှာတွေကိုစိုးရိမ်မှုတွေထွက်ပေါ်လာပြီးနောက်မှာတော့ဒီလိုမဲတွေကိုရွေးကောက်ပွဲတောင်းရင်ရှိသူတွေရဲ့မှတ်ချက်နဲ့လက်ခံမှာဖြစ်တဲ့အကြောင်းပြည်အောင်မြေရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့မှာပဲတင်ထုတ်ပြန်ထားပါတယ်။မဲထည့်ထားတဲ့စာအိတ်တွေကိုတေချာပိတ်မထားတာကော်ကက်ရမှာမဲလက်မှတ်မှာအစွန်းထင်းတွေဖြစ်ပေါ်လာတဲ့ကော်မရှင်တာဝန်ရှိသူတွေစာအိတ်တွေကိုဖွင့်ပေါက်တဲ့အခါမဲလက်မှတ်စုပ်ပြဲတာတွေရှိခဲ့ရင်လည်းပယ်မဲအဖြစ်သတ်မှတ်မှာမဟုတ်ဘူးလို့ပြောဆိုထားပါတယ်။ဒီချိန်နှင်းမှာပဲကြိုတင်မဲ့ပေးတဲ့လုပ်ငန်းစဉ်ယာယီရက်ဆိုင်ထားရတဲ့အထိပရိပခဖြစ်စဉ်တွေရှိနေတယ်လို့ရွေးကောက်ပွဲလုပ်ငန်းစဉ်မှာလိုက်ပါကူညီသူတွေချမှာလည်းအငင်းပွားစရာကိစ္စတွေရှိနေတယ်လို့မွန်ပြည်နယ်ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကဦးမောင်စုံထွန်းကပြောပါတယ်
။ဒီလိုက်ကူတဲ့လူတွေမှာပေါ့နော်ပါတီအလံတွေပါတီအိအီတွေဝတ်ထားတာတွေတချို့နေရာတွေမှာတွေ့ရတာပေါ့။ဒါကတော့ညွှန်ကြားချက်ထဲမှာတော့မပါဘူး။ချုံနိုင်တဲ့ပါတီတွေကအဲဒါကိုအထောက်ထားအနေနဲ့တင်ရင်ကော်မရှင်ကဒါကိုကြက်လက်ကြီးညာပြီးတဲ့အခါမှာဘယ်လိုဆုံးဖြတ်မလဲဆိုတဲ့ဟာကလည်းဒါကျွန်တော်တို့ဒါပြိပက္ခတစ်ခုဖြစ်လာနိုင်တယ်လို့မြင်တယ်ပေါ့နော
်လွန်လပ်မြတ်တဲ့အခြေအနေမရှိဘူးဆိုပြီးလဲဆန္ဒနေကြီးတော်တော်များများကိုပယ်ဖြတ်ထားရခိုင်ပြည်နယ်မှာတော့ရေကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေရှိနေတယ်လို့ရခိုင်ပြည်နယ်ရေကောက်ပွဲစောင့်ကြည့်ရေးအဖွဲ့ကခိုင်ကောင်းဆန်ကပြောဆိုလိုက်ပါတယ်
ရွေးကောက်ပွဲတစ်ပွဲကဒီ free and fair ဆိုတဲ့လွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်ဖို့အရေးကြီးပါတယ်အခုဒီရခိုင်ပြည်သားမှာဆိုရင်ပေါ့လေဟိုရွေးကောက်ပွဲက free and fair ပြီးတော့ဘယ်လိုမှဖြစ်နိုင်ရှင်မရှိတော့ဘူးမဲဆန္ဒရှင်သုံးပုံနှစ်ပုံလောက်ကမဲပေးလို့မရတော့ဘူးမဲတွေကရောဟိုလုံခြုံမှုရှိရလားဒီမဲတွေကဟို plastic ပုံမှာဆိုရင်လည်းဟို plastic tip ပဲကပ်ပြီးတော့ပဲပို့လိုက်တယ်အဲ့ဒီ tip ကအရှင်မျိုးကျွန်တော်တို့ချုံလို့ရတာပေါ့လေဟိုတော့ခလာဦးစနစ်တော့မဟုတ်ဘူးတချို့နေရာတွေမှာတဲ့အဲ့တော့လာမယ့်ရွေးကောက်ပွဲရဲ့ရလက်ကြိုတင်မယ့်ဒီတမတမကြမှုပါစင်တက်ကိုတော့မစင်တော်တော်လေးနေမယ်လို့ထင်ပါတယ်ပေါ့
ဒီမှာရှေ့နေမှာကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တသိန်းပုဂ္ဂလလွတ်တော်ကိုယ်စားလှယ်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိနေတယ်လို့လည်းရွေးကောက်ပွဲကော်မရှင်ကခန့်မှန်းချပေမဲ့လွတ်လပ်မြောက်တဲ့အခြေအနေမရှိဘူးဆိုပြီးတိုင်းရဲ့ပြည်နယ်6ခုကမဲဆန္ဒနေပြည်တော်ကိုရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့အတွက်မဲဆန္ဒရှင်ခန့်မှန်းကြီးတန်းကျော်မဲပေးခွင့်ဆုံးရှုံးမဲ့အခြေအနေမှာရှိနေပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေတင်ပြပို့ထားတာဖြစ်ပါတယ်ရှင်။